စကိုင်းတိုင်းရွှေဘိုမြို့နယ်ကင်းပြားချေးရွာကိုစစ်ကောင်စီနဲ့ပြူစော်တီပူပေါင်းတပ်တွေကနယ်မြေရှင်းလင်းရေးစစ်ကြောင်းထိုးဝင်ရောက်တာကြောင့်ကင်းပြားချေးရွာအပါအဝင်ချေးရွာ၃ရွာလောက်ဆေးပေးရှောင်နေကြရပါတယ်။ချေးရွာစာတင်ကြောင်းနဲ့နေအိမ်တချို့လည်းမိရှုခံရတယ်လို့ဒေသခံတွေကပြောပါတယ်။ဒီကြောင့်သတင်းပေးပို့ချက်ကိုတော့မသိင်ကြီးထက်ကပြောပြပါမယ်ရှင်။
ရွှေဘိုမြို့နယ်တွင်ကစစ်ကောင်စီတပ်နဲ့မင်းကုံရွာစစ်တပ်အထိုင်းစခန်းမှာရှိတဲ့စစ်ကောင်စီတပ်တွေနဲ့ပြူစောတီအဖွဲ့တွေပူးပေါင်းပြီးကင်းပြားချေးရွာကိုဇန်နဝါရီ19ရက်နေ့မနက်3နာရီဝန်းကျင်လောက်မှာနယ်မြေရှင်းလင်းရေးစစ်ကြောင်းဝင်ခဲ့တာပါလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်ပြီးဝင်ရောက်လာတာဖြစ်တယ်လို့ကင်းပြားချေးရွာအတွင်းကနေအိမ်ခုနှစ်လုံးနဲ့မူလာတန်းချောင်းကိုမိရှုခဲ့တဲ့အကြောင်းရွှေဘိုမြို့နယ်ပြည်သူ့လုံခြုံရေးအဖွဲ့ဒုတာဝန်ခံဘုံမိချောင်းကအခုလိုပြောပါတယ်
။မြို့တွင်းကထွက်လာစစ်ကြောင်းတွေစကားဆနဲ့ပြူတွေစုပေါင်းထားစစ်ကြောင်းပေါ့။လက်လက်ကြီးပြပါလိမ့်ဗျ။လက်လက်ကြီးပြတဲ့ချိန်မှာကင်းပြားကြီးဟာကို၃လုံးလောက်ကြာပြီးတော့ဟိုတောဆက်ထဲမှာတော့၄လုံးလောက်ကြာတယ်ဗျ။ချီပါကြီးဟာမှလည်း၄လုံးလောက်ကြာတယ်။ကင်းပြားကတော့ဆို၃ချိန်ရှိပြီလေ။အဲမိရှုဟာက၃ချိန်ရှိပြီစစ်ကြောင်းကလည်း၃ချိန်ကတော့မကဘူးပေါ့။ဒါပေမဲ့ဒါဒီအပေါ်ရနေရတဲ့ပေါင်းရင်တော့၃ချိန်ရှိပြီမိရှုပဲသိခါတာပေါ့နော်။ဒီလူအိမ်ခုနှစ်လုံးနဲ့အဲခြေရွာရဲ့စာတင်ကောင်းပေါ့စာတင်ကောင်းဆောင်တစ်လုံးနဲ့၁၀လုံးပေါ့ဗျာ
စစ်ကောင်စီတပ်တွေကအနီးဝန်းကျင်မှာရှိတဲ့အထိုင်းစခန်းတွေကနေလက်နက်ကြီးတွေနဲ့နေစဉ်အဆက်မပြတ်ခြေရွာတွေဘက်ကိုပစ်ခတ်နေတဲ့အတွေ့အိုးဘူကင်းပြချီပါခြေရွာတွေကစစ်ပေးရှောင်တွေကိုခြေရွာတွေပြန်မဝင်ဖို့စစ်ကောင်စီကိုလက်နက်ကင်တိုက်နေတဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကသတိပေးထားတယ်ဆိုပြီးဘူမိချောင်းကပြောပါတယ်ဇန်နဝါရီ22ရက်နေ့မနက်မှာတင်စစ်ကောင်စီတပ်ကခြေရွာတွေကိုလက်နက်ကြီးနဲ့6ချိန်ပစ်ခတ်ခဲ့တယ်လို့ပြောပါတယ်
။အဲရှိုးမြို့တောင်ဘက်ထွက်ပေါ့နော်တောင်မုတ်ကနေမှအနာတထိုင်စခန်းရှိတယ်အဲ့ဒီထိုင်စခန်းလက်နက်ကြီးအဲ40မီလီပဲပြစ်နေတာပေါ့နော်အားကြောင့်မို့သူတို့ခြေရွာကိုပြန်မကတ်နိုင်ဘူး။ဘာမှအင်အားတို့လည်းဝန်မခံနိုင်ဘူးလေပါပဲဆိုတော့အချိန်ကြီးလက်နက်ကြီးပစ်ခတ်ပြီးတော့အဲထိနိုင်တဲ့နေရာတစ်ခုရှိတော့ဒီကနေ့က6လုံးပစ်တာလေ
မင်းကုံပြူရွာနဲ့အနီးဆုံးဖြစ်တဲ့ဥဖို့ကြီးရွာစစ်ကြောင်းထိုးခံရတဲ့ကင်းပြားရွာအပါအဝင်အနီးဝန်းကျင်ကကြီးရွာတွေဖြစ်တဲ့ချီပါတောင်ရွာနဲ့မြောက်ရွာတွေကဒေသခံတွေထောင်နဲ့ချီပြီးစစ်ပေးရှောင်နေကြရပါတယ်။စစ်ပေးရှောင်တွေကိုဒေသခံကာကွယ်ရေးအဖွဲ့တွေနဲ့စစ်ရှောင်ကူညီပေးရေးအဖွဲ့အစည်းတွေကလိုအပ်တာတွေကိုကူညီပေးနေတယ်လို့ဘူမိချောင်းကပြောပါတယ်
။သူကတော့ဂျိုးဆောင်တာပေါ့ဟိုမဆိုးကြတော့လည်းလက်နက်ကြီးတန်ကြားမှအဝင်တော့ငါရင်းလာတဲ့ဆေးဘေးရှောင်တွေရှိရတယ်။ဒါပေမဲ့ဘေးကမှလည်းခုလို့တဲ့ပြီးတော့ပြည်သူတွေကရေတော့မပြရနေတော့အတိကျတော့မသိနိုင်ဘူးကအနည်းဆုံးတော့ဝါလောက်တော့ရှိမယ်ဆင်တယ်။အဲချီပါကြေးရွာရဲ့ကင်းပြားရဲ့ပေါ်ရင်တော့လက်မရှိရတော့ရှိမှာပေါ့။ဆေးဘေးရှောင်ကတော့ကျွန်တော်တို့ဒီမြို့နယ်ရဲ့လူသားခါနာတို့ဒီကြေးရွာရဲ့ပရိဒတ်ဖွဲ့လေးလို့အဲရှိရလေ။အဲဒီနဲ့မြို့နယ်ပါအဖားရဲ့ပါအဖားရဲ့ဟိုပေါ့အဖွဲ့ဝင်တွေအားလုံးပါလဖားတွေရောအကုန်လုံးသာသောကြီးကတောင်ဝန်ကနေပူပေါင်းဆောင်ရွက်နေပါတယ
်။ကင်းပြားချီရွာဟာ2023ခုနှစ်ကနှစ်ကြိမ်မိရှုဖြစ်စည်းခံခဲ့ရပြီးနေအိမ်90ဝန်းကျင်ပျက်စီးခဲ့ပါတယ်။စစ်ကောင်စီကနေမြေရှင်းလင်းရေးစစ်ကြောင်းထိုးတာလက်နက်ကြီးတွေနဲ့ကြီးရွာတွေကိုရန်တမ်းပစ်ခတ်တာလေးချောင်းကနေဘုံကျဲတိုက်ခိုက်တာတွေကြောင့်စကိုင်းတိုင်းဒေသအတော်များများကဒေသခံတွေဟာစစ်ပေးရှောင်နေကြရပါတယ်။စစ်ကောင်စီကတော့ဒီဒေသတွေမှာပြည်သူကာကွယ်ရေးတပ် PDF အဖွဲ့တွေရှိနေလို့နယ်မြေရှင်းလင်းရတာဖြစ်တယ်လို့ထုတ်ပြန်လို့ရှိပါတယ်စစ်ကောင်စီတပ်ရဲ့ဒီလိုနယ်မြေရှင်းလင်းတဲ့ထိုးစစ်ကြောင့်စကိုင်းတိုင်းမှာစစ်ပေးရှောင်ရှိတဲ့အတွက်ကနေစဉ်နဲ့အမျှတဖြည်းဖြည်းတိုးလာနေပါတယ်